definitely Obama.
100% Mitt Romney. Obama.
မေရိကန်မျိုးသမီးမင်းဆန္ဒရှင်ဥရုကခုလာမယ့်အင်္ဂါနေ့ချင်းပါမယ်သမရရွေးကောက်ပွဲမှာဘဲကူစီလန်းကိုမေးပေးမယ်ဆိုတာကိုသူတို့ဆန္ဒတွေထုတ်ဖော်တာကိုသရရှိများကြားခဲ့ကြရတာပါ2012ခုသမရရွေးကောက်ပွဲမှာအမျိုးသမီးတွေရဲ့မဲကိုသမရဥပမာရောမက်ဆာချူးဆက်စ်ပြည်နယ်အုပ်ချုပ်ရေးမူဟောင်းမစ်ရော်မနီကပါအပြိုင်အဆိုင်မဲဆွေနေကြတာဘာကြောင့်ပါလဲဒီနေ့မင်းဆန္ဒရှင်တွေရဲ့အချိုးအစားကိုကြည့်မယ်ဆိုရင် Gallup poll စစ်တမ်းကောက်ခံချက်အရ52ရာခိုင်နှုန်းကအမျိုးသမီး48ရာခိုင်နှုန်းကအမျိုးသားတွေဖြစ်ကြပါတယ်ဒီမိုကရက်ရော Republican Party မျက်စလုံးတို့ကအမျိုးသမီးတွေရဲ့မဲကိုအပြိုင်အဆိုင်မဲဆွေနေကြခြင်းမှာအမျိုးသားတွေရဲ့ထောက်ခံမှုကရောဒီကိုယ်စားလောင်းနှုတ်ပေါ်ပဲလို့ရှိပါတယ် Gallup စစ်တမ်းကောက်ခံချက်အရ Mitt Romney ကသမ္မတဥပမာကို14မှတ်နှင့်အသာရနေတာဖြစ်ပါတယ်2008ခုရွေးကောက်ပွဲတုန်းကတော့ဥပမာနဲ့ John McCain တို့အပေါ်အမျိုးသားမဲဆန္ဒရှင်တွေရဲ့ထောက်ခံမှုကဇာတူဖြစ်နေပါတယ်အမျိုးသမီးတွေကြားမှာတော့ထိုးစင်းကဥပမာက McCain အပေါ်14မှတ်နှင့်အသာရခဲ့တာဖြစ်ပါတယ်ခုရွေးကောက်ပွဲမှာတော့ဥပမာက Romney ပေါ်အသာရနေပြီမဲ့လို့လေသမ္မတလောင်းနှစ်ဦးတို့ပထမအကြိမ်စကားဆစ်ထိုးပွဲပြီးမှာတော့ Mitt Romney ပေါ်အမျိုးသမီးတွေရဲ့ထောက်ခံမှုကတိုးလာတာကိုတွေ့ရပါတယ်ခုနောက်ဆုံး New York Times နဲ့ CBS သတင်းဌာနစစ်တမ်းကောက်ခံချက်တွေရတော့အမျိုးသမီး52ရာခိုင်နှုန်းကသမ္မတဥပမာကိုထောက်ခံပြီး44ရာခိုင်နှုန်းကပြည်내အုပ်ချုပ်ရေးမှူးဟောင်း Romney ကိုထောက်ခံတာတွေ့ရပါတယ်ဒါပေမဲ့လို့ AP သတင်းဌာနနဲ့ GFK စစ်တမ်းကောက်ခံချက်တွေမှာတော့သမ္မတလောင်းနှစ်ဦးစလုံးတို့ပေါ်အမျိုးသမီးတွေရဲ့ထောက်ခံမှုက58ရာခိုင်နှုန်းစီနဲ့တွားတိုက်နေတာတွေ့ရပါတယ်ဒါကြောင့်လဲသမ္မတလောင်းနှစ်ဦးတို့အနေနဲ့အမျိုးသမီးတွေကိုဥတီတဲ့မဲဆွေလှုပ်ရှားတဲ့ကြော်ညာတွေကိုရုတ်တံလွှင့်ကတဆင့်ထုတ်လွှင့်နေကြတာလည်းဖြစ်ပါတယ်။ခုနောက်ဆုံးသမ္မတဥပမာမဲဆွေလှုပ်ရှားမှုကြော်ညာကလည်းမိခင်တွေဦးစားပေးတဲ့ပညာရေးနဲ့ပတ်သက်ပြီးတော့သမ္မတဂရောမစ်ရှယ်ဥပမာရဲ့ပြောတာနဲ့မဲဆွေခဲ့တာဖြစ်ပါတယ်
။ Every young person in this country has access to good school.
ဒီနိုင်ငံမှာခရီးတိုင်းဟာကျောင်းမှာပညာအပြည့်အဝသင်ခွင့်ရှိကြပါတယ်လို့သမ္မတဂရောကရွေးကောက်ပွဲမဲဆွေလှုပ်ရှားမှုကြော်ညာမှာပြောသွားတာပါရှင်နေမှာပဲပြည်내ဥချုပ်ရေးမှူးဟောင်းရော်မနီကလည်းရုန်းကန်နေကြရတဲ့မိခင်တွေအရေးကိုသူအလေးထားတယ်လို့နေဗာဒါမှာမဲဆွေလှုပ်ရှားစဉ်ကခုလိုပြောသွားခဲ့ပါသေးတယ
် I think of the single mom right now raising a child or two or three that is scrimping
ကျွန်တော်အနေနဲ့အခုနေခါမှာအလေးထားတာကခင်မုန်းမရှိပဲကလေးတဦးနှစ်ဦးနဲ့တစ်နေ့နဲ့တစ်နေ့ဝမ်းရည်အတွက်ရုန်းကန်နေကြရတဲ့မိခင်တွေပါပဲ
သမ္မတဥပမာနှင့်ပြည်내ဥချုပ်ရေးမှူးမစ်ရော်မနီတို့ပြည်တွင်းနှင့်ပတ်သက်လို့အဓိကကွဲပြားချက်ကတော့စီးပွားရေးပဲဖြစ်ပါတယ်။ခုလက်ရှိအမေရိကန်နိုင်ငံမှာအလုပ်လက်မဲ့ဆနတ်သားရှိပြီးစက်တင်ဘာလမှာအလုပ်လက်မဲ့နှုန်းဟာ 9.8 ရာခိုင်နှုန်းရှိတဲ့အတွက်ကြောင့်လေဒုတိယကမ္ဘာစစ်ပြီးကျင်းပတဲ့သမ္မတရွေးကောက်ပွဲမှာပေသမ္မတကမှအလုပ်လက်မဲ့နှုန်း 9.4 နဲ့ပြန်ရွေးကောက်တင်မြောက်တာကိုမခံခဲ့ရပါဘူး။ဒါကိုစီးပွားရေးလုပ်ငန်းရှင်ကြီးဘွားကနေနိုင်ငံရေးလောကထဲဝင်လာသူမစ်ရော်မနီကလည်းအဓိကထားဝေဖန်လိုက်တာဖြစ်ပါတယ်။အင်စစ်ကိုကြည်သုံးနေရတဲ့အမျိုးသမီးအများစုကလည်းဒါကိုအဓိကထားပုံရပါတယ်။ဒါကြောင့်လည်းအမျိုးသမီးမဲဆန္ဒရှင်တူကဒီရွေးကောက်ပွဲမှာစီးပွားရေးလုပ်ငန်းရှင်ကြီးဖြစ်တဲ့မစ်ရော်မနီကိုသူမဲပေးမယ်လို့ပြောခဲ့တာဖြစ်ပါတယ
်။ I'm going to vote for Romney because I feel like he can lead our country and he can lead our country like a CEO.
ကျမကတော့ Romney ကိုပဲမဲပေးမှာပါ။သူအနေနဲ့ကျမတို့နိုင်ငံကိုခေါင်းဆောင်နိုင်တယ်လို့ကျမယုံကြည်လို့ပါ CEO စီးပွားရေးလုပ်ငန်းရှင်ကြီးတူကစီးပွားရေးလုပ်ငန်းကိုအောင်အောင်မြင်မြင်နဲ့ဦးဆောင်နိုင်တယ်လို့နိုင်ငံကိုလည်းသူကဦးဆောင်နိုင်မယ်လို့ကျမကယုံကြည်ပါတယ
်မြို့သမီးတွေနောက်အလေးထားတဲ့အချက်ကတော့ကျမရေးပြုစုစောင့်ရှောက်မှုပဲဖြစ်ပါတယ်သမ္မတဥပမာကနိုင်ငံသားတိုင်းကျမရေးပြုစုစောင့်ရှောက်မှုအမခံချက်ရှိဖို့အတွက်ဥပဒေကြမ်းကို2010တုန်းကလွှတ်တော်မှအတည်ပြုပေးနိုင်ခဲ့တာဖြစ်ပါတယ်အဲ့ဒီဥပဒေအရကျမရေးပြုစုစောင့်ရှောက်မှုအာမခံချက်မရှိတဲ့အမေရိကန်နိုင်ငံသားတိုင်းဟာအခွင့်ဆောင်ကြရမှာဖြစ်ပါတယ်။ဒါကိုဒီမိုကရက်တွေကထောက်ခံကြပြီးမယ်လို့လေ Republican တွေဘက်ကတော့ကန့်ကွက်ခဲ့ကြပါတယ်။ Romney ကလည်းသူရသမ္မတဖြစ်ရင်ဒီဗဟုအစိုးရကအုပ်ချုပ်တဲ့ကျမရေးပြုစုစောင့်ရှောက်မှုစနစ်ကိုသူစူးစမ်းပေးဖြစ်မယ်လို့ပြောပါတယ်။ဒါကိုမဲဆန္ဒရှင်အမျိုးသမီးတူကလည်းထောက်ခံဖို့ပေါ်ပါတယ
်။ I have two daughters.So I hope that when it comes time for them to be involved in a
ကျမမှာတမီးနှစ်ယောက်ရှိပါတယ်။ဒါကြောင့်သူတို့အရွယ်ရောက်လာတဲ့အခါမှာသူတို့ကျမကြီးနဲ့ပတ်သက်လို့ကိုယ်ပိုင်ဆုံးဖြတ်ချက်တွေချတဲ့အခါ သူတို့ရဲ့ဆရာဝန်တွေနဲ့တိုင်ပင်ပြီးဆုံးဖြတ်ချက်ချခွင့်ရကြလိမ့်မယ်လို့ကျွန်မမျှော်လင့်ပါတယ်။အာမခံကုမ္ပဏီတွေကပြောတာအစိုးရကပြောတာကိုအခြေခံပြီးမှလုပ်ရမယ့်အနေအထားမျိုးမဖြစ်သင့်ပါဘူးရှင်။ဒါအပြင်အမျိုးသမီးတွေအလေးထားတဲ့နောက်တစ်ချက်ကတော့ပြည်ထရေဖြစ်ချပိုင်ခွင့်ပဲဖြစ်ပါတယ်။ Roe versus Wade ဆိုတဲ့နိုင်ငံတော်တရားရုံးချုပ်ရဲ့1983ခုသမိုင်းတင်ဆုံးဖြတ်ချက်ကလည်းဒီမိုကရက်ဖြစ်တဲ့သမ္မတဥပမာကထောက်ခံတာဖြစ်ပါတယ်။သမ္မတဥပမာက
You can choose to turn back the clock 50 years on women and immigrants and gays
အမျိုးသမီးတွေနဲ့ပတ်သက်လို့တိုင်းတစ်ပါးကလာရောက်ခြေချသူတွေနဲ့ပတ်သက်လို့လိင်တူဆက်ဆံသူတွေနဲ့ပတ်သက်လို့နှစ်ပေါင်း90အချိန်ကိုနောက်ပြန်ဆုတ်ကြမလားဆိုတာစဉ်းစားကြပါဒါမှမဟုတ်အားလုံးကိုတပြေးညီထွေးပိုက်တဲ့အမေရိကန်ပြည်ထောင်စုကြီးကိုရှေ့ရှုပြီးဒီရွေးကောက်ပွဲမှာကျွန်တော်တို့နဲ့အတူရပ်တည်မလားဆိုတာကိုဆုံးဖြတ်ကြပါ
Republican တို့ဘက်ကတော့ဒီပြည်ထောင်စုဖြတ်ချပိုင်ခွင့်ဥပဒေကိုပယ်ဖြတ်ပြီးပြည်နယ်အလိုက်ဆုံးဖြတ်ပိုင်ခွင့်ရှိတယ်လို့ခံယူတာဖြစ်ပါတယ် Romney ကလည်းအလိုက်တူခံယူပေမဲ့လို့လေဒီရွေးကောက်ပွဲမှာတော့သူ့ကြောင့်များမှာချင်းချက်ဒီကိုလက်ခံတာတွေ့ရပါတယ
် You know those ads saying Mitt Romney would ban all abortions and contraception seemed a bit extreme so I looked into it turns out
ပရိသတ်ဖြတ်ချမှုပရိသတ်တားဆီးမှုအလုံးကို Mitt Romney ကပိတ်ပင်တင်တယ်လို့ကြော်ညာတွေမှာပြောထားတာတွေဟာနည်းနည်းတော့လွန်နေလို့ထင်ပါတယ်ဒါကြောင့်ကျမလေ့လာကြည့်တဲ့အခါမှာ Romney ဟာပရိသတ်တားဆီးမှုကိုဟန်တားတယ်ဆိုတာလုံးဝမမှန်ဘူးလို့ကျမတွေ့ခဲ့ရပါတယ်အထမပြုကျင့်ခံရရင်တမမဟုတ်မိခင်ရဲ့အသက်ကိုစိုးရိမ်ရရင်ပြည်ထရေဖြတ်ချပိုင်ခွင့်ရှိတယ်ဆိုတာကိုရော်မနီကလက်ခံတာတွေ့ရတယ်လို့ကြော်ညာတဲ့မှာအမျိုးသမီးကပြောသွားတာဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုမှာကြားမလစာဒန်းတူရမှုဟာလေအမျိုးသမီးတွေအရေးထားတဲ့ကိစ္စရတစ်ခုဖြစ်ပါတယ်။သမ္မတဥပမာလက်ထက်မှာလီလီလက်ဘက်ကဥပဒေကိုပြဋ္ဌာန်းခဲ့ပြီးကြားမဒန်းတူလစာရရှိရေးအတွက်ကြိုးပမ်းပေးခဲ့တာဟာလေအမျိုးသမီးတွေရဲ့ထောက်ခံမှုကိုရရှိစေမယ့်အချက်တစ်ချက်ဖြစ်ပါတယ်။ဒါကြောင့်လေလာဇာတန်တူရရှိရေးပြည်ထရေဖြတ်ချပိုင်ခွင့်ကျမရေးပြုစုဆောင်ရှောက်မှုစသဖြင့်တို့ဟာအမျိုးသမီးတွေရေးဖြစ်လို့မိသားစုအရေးလည်းဖြစ်တယ်လို့သမ္မတဥပမာကသူ့ရဲ့မဲဆွယ်လှူရှောက်မှုမှာခုလိုပြောသွားခဲ့ပါသေးတယ
် These are not just women's issues these are family issues these are economic issues
ဒါရီဟာအမျိုးသမီးတွေနဲ့ပဲဆိုင်တဲ့ကိစ္စရပ်တွေမဟုတ်ပါဘူးမိသားစုရေးစီးပွားရေးတွေနဲ့လည်းသက်ဆိုင်ပါတယ်စီးပွားရေးဖွံ့ဖြိုးတိုးတက်အောင်လှုပ်ဆောင်တာမှာလူတိုင်းပါဝင်ဆောင်ရွက်ခွင့်ရကြဖို့ဆိုတာလို့အမျိုးသမီးတွေဟာအမျိုးသားတွေနဲ့ဒန်းတူအခွင့်အရေးရကြဖို့လေလိုပါတယ
်အမျိုးသမီးတွေရဲ့မဲအရေးကြီးတဲ့အတွက်ကြောင့်လဲဒီမိုကရက်တစ်ဘက်ကရော Republican ဘက်ကပါရွေးကောက်ပွဲကြီးနီးကလာတာနဲ့အတူအပြိုင်အဆိုင်မဲဆွေနေကြကြီးမှာအမျိုးသမီးမဲဆန္ဒရှင်တွေရဲ့သဘောထားကတော့ဘယ်လိုရှိပါသလဲ Pennsylvania နေတော့ဖြူဖြူကတော့ရွေးကောက်ပွဲမှာမဲပေးဖို့စိတ်ဆောနေသူတူဖြစ်ပါတယ်သူရဲ့ပြောကြားချက်နဲ့အတူဒီသတင်းပိုင်ရဲ့အမျိုးသမီးများကန္တာကိုနှီးကုန်းချုပ်အပ်ပါလေရှင်
။ကျမကတော့တမနီစိတ်သက်ကြီးနဲ့အိုဘားမားကိုမဲပေးဖို့ရည်ရွယ်ထားပါတယ်။သူကဘာလို့ထောက်ခံရလဲဆိုတော့စစ်ကြီးနှစ်ခုဆင်နွှဲပြီးစီးပွားရေးကိုချက်ချုံကြောင်လုပ်သွားတဲ့ Bush ကိုတောင်ကျမတို့ကရှင်းနေပေးထားတာဘာလို့သူ၄နှစ်နောက်ထပ်အခွင့်အာဏာမပေးရမှလဲစောင့်ကြည့်ဖို့လိုတယ်လို့ကျမထင်တယ်။နောက်တစ်ခုကအိုဘားမားကကျမအမျိုးသမီးတယောက်ဖြစ်တဲ့အတွက်သူ့ကိုပို့ပြီးထောက်ခံတာဘာလို့လဲဆိုတော့အမျိုးသမီးတွေရဲ့ကျန်းမာရေးနောက်ပြည်သူဖြတ်ချအရေးနဲ့ပတ်သက်ပြီးတော့နော်ဒါအမျိုးသမီးဘက်ကနေသူရက်တည်ပြီးလုပ်တာကိုကျမပို့ပြီးကြိုက်တယ်လေ။ဘာလို့အမျိုးသမီးတွေကသူ့ရဲ့ကျန်းမာရေးသူ့ဘယ်ကိုပိုင်ဆောင်ဆုံးဖြတ်ပိုင်ခွင့်ရှိတယ်နော်။ဒီနိုင်ငံရေးလုပ်တဲ့အုပ်စုတစုကနေဆုံးဖြတ်လို့မဖြစ်ဘူးနော်။ဒီအမျိုးသမီးတွေရဲ့ဒီကျန်းမာရေးအရင်အရေးကြီးတယ်။အဲ့ဒါလည်းကျမကြိုက်တယ်။နောက်တစ်ခုကသူချင်းကျမတို့မြန်မာနိုင်ငံရေးနဲ့ပတ်သက်ပြီးတော့လည်းအခုနေခါမှာဆိုရင်နိုင်ငံရေးဝန်ကြီးတာဝန်ယူနေတဲ့ Hillary Clinton ဦးဆောင်ပြီး Obama ရဲ့ initiative လည်းပါလာပေါ့နော်သူရဲ့လမ်းညွှန်မှုလည်းပါပြီးတော့မြန်မာနိုင်ငံပြည်ပြင်ပြောင်းလဲရေးနော် reconciliation တရားနဲ့ပြန်လဲတင်မှတ်ရေးပြီးခဲ့တာလည်းပြီးခဲ့ပြီမေးဖြတ်ပြီးတိုင်းပြည်အတွက်ကိုကောင်းအောင်လုပ်မယ်ဆိုပြီးတော့ဒီဒေါက်အောင်ဆန်းစုကြည်နဲ့လက်ရှိတက်တကလူရေးနော်ပူပေါင်းဆောင်ရွက်တဲ့လမ်းကြောင်းမှာဆိုရင်ဒီ American နိုင်ငံအနေနဲ့ဝင်းမဆက်ပပနဲ့သူကတခါတယ်ဘာလုပ်လဲလုပ်ရင်လုပ်တယ်လို့ဒီမှာ sanction ရှော့ပေးမယ်ဘာလုပ်ပေးမယ်ညာလုပ်ပေးမယ်အဲ့ဒါမျိုးလုပ်တာကျွန်မကြိုက်တယ်လေ
Because it only serves to make me more determined to achieve my final goal. And I come back even stronger, not a novice.